ဘင်္ဂလားဒေ့ရှ်နိုင်ငံမှာထဲကျွတ်စစ်ရုံနဲ့ရှိရာကုန်းတက်တစ်ခုဖြိုကျရာကတည်ဆုံးသူအရေအတွက်ဟာတဖြည်းဖြည်းနဲ့800နီးပါးထိတိုးလာနေပါတယ်။အပြည့်စည်တွေကိုဆက်လက်ရှင်းလင်းရကထပ်မံတွေ့ရှိရတဲ့အလောင်းတွေနဲ့ပါဆိုရင်တည်ဆုံးသူအရေအတွက်ဟာ982ယောက်ထိရှိသွားပြီလို့ဒီကနေ့ပဲအစိုးရတာဝန်ရှိသူတွေကကြေညာခဲ့ကြတာပါ။ဖြိုကျချိန်မှာတော့အဆောက်အဦထဲမှာလူပေါင်း3000လောက်ရှိနေကြတာဖြစ်ပါတယ်။ဒီပြည်လ24ရက်နေ့ကအဆောက်အဦဖြိုကျမှုအတွင်းတည်ဆုံးသူတွေဟာဘယ်သူပဲဝါလိဖြစ်တယ်ဆိုတာကိုသိရဖို့ကလည်းပိုပြီးခက်ခဲလာနေပြီလို့အာနာဘန်နီကပြောခဲ့တာပါ။တည်ဆုံးသူတွေရဲ့အလောင်းတွေမှာတွေ့ရတဲ့မပုံတင်အထောက်ထားတွေလက်ကင်ဖုန်းတွေကိုအားကိုးပြီးဘသူပဲဝါလိဖြစ်ကြတယ်ဆိုတာကိုဖော်ထုတ်နေရတယ်လို့လည်းပြောပါတယ်။အဆောက်အဦဖြိုချမှုနဲ့ပတ်သက်လို့တာဝန်ရှိသူတွေဖြစ်နေတော့အာနာဘန်နီကလူ9ယောက်ထက်မနည်းကိုဖမ်းဆီးထားတာပါ။ဖမ်းဆီးထားသူတွေထဲမှာတော့အဆောက်အဦပိုင်ရှင်ကွန်ထရက်ထဲမှာရှိနေတဲ့ထဲကျုပ်စက်ရုံပိုင်ရှင်တွေနဲ့အဆောက်အဦတိစောက်ခဲ့ကြသူအင်ဂျင်နီယာတွေလည်းပါဝင်ကြပါတယ်။လောကဈေးသက်သာတဲ့အတွက်နိုင်ငံတကာကနာမည်ကျော်အမှတ်တရစိတ်တွေပါဝင်အထက်ကျုပ်လုပ်ငန်းတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြပပို့ကိုလုပ်ငန်း80ရာခိုင်နှုန်းနီးပါးရှိနေပြီးတန်ဖိုးအပြင်ဒေါ်လာတန်ပေါင်း2000လောက်ရှိပါတယ်။ပြပကုမ္ပဏီတချို့ကတော့သူတို့ရဲ့လုပ်ငန်းတွေလုတ်ကပ်ရင်တည်ဆုံသွားသူတွေရဲ့ကျန်းသူမိသားစုတွေကိုထောက်ပံ့ကူညီမှုတွေပေးသွားဖို့လည်းကြေညာထားကြတာဖြစ်ပါတယ်။